မြန်မာနိုင်ငံခြေစိုက်တူရကီနိုင်ငံသားပညာရေးဝန်ထမ်း M. Fakan Sokman နဲ့မိသားစုဘန်ကောက်ကိုသွားဖို့လေယာဉ်ပေါ်တက်ဖို့ပြင်နေစဉ်မနေ့ကြာသပတေးနေ့တုန်းကရန်ကုန်လေးစိတ်မှာထိမ့်သိမ်းခံခဲ့ရပါတယ်။အရင်နှစ်တုန်းကမအောင်မြင်ခဲ့တဲ့တူရကီနိုင်ငံအာနာသိမ်းမှုနဲ့ဆက်ဆက်နေတဲ့ဆွဲဆွဲခံထားရတဲ့ဘာသာရေးဆရာဖာတူလာဂူလန်နဲ့ဆက်ဆက်နေတဲ့သူတွေကိုဖမ်းဆီးနေတဲ့တူရကီအစိုးရရဲ့လုံဆောင်ချက်အရ Sokman ကိုဖမ်းဆီးပုံရပါတယ်။သူမိသားစုရဲ့ passport တွေကိုတင်ဖို့ရဲတွေကိုမြန်မာနိုင်ငံဆိုင်ရာတူရကီတန်ရုံးကဖိအားပေးခဲ့တာလို့ Sokman ကပြောတာကိုရန်ကုန်လေးစိတ်မှာရိုက်ထားတဲ့အခုလူမှုကွန်ရက်တွေပေါ်မှာတင်ထားတဲ့ video file မှာတွေ့နိုင်ပါတယ်။သူမိသားစုကိုဒူဘိုင်ကနေတဆင့်တူရကီကိုသွားမဲ့လေယာဉ်ပေါ်ကိုတင်ဖို့တူရကီတန်ရုံးကအတင်းကြိုးပမ်းပေမဲ့သူတို့ကငင်းဆန်တဲ့အတွက်ခုချိန်ထိတန်ရုံးမှာထိမ့်သိမ်းခံရတာလို့ True Story ဆိုတဲ့ Twitter account ကဖော်ပြထားပါတယ်။အာချဆိုင်ရာလူခွင့်ရေးဆောင်ကြီးအဖွဲ့ HRW က Phil Robinson ကတော့ဒီရေးအတွက်ဆိုရင်ကြောင်းပြောပါရစေ။အစိုးရဘက်ကပြောခွင့်ရဥစော်ထေးကတော့ဒီကိစ္စကမြန်မာအစိုးရနဲ့မသက်ဆိုင်ကြောင်းနဲ့ Sokman နဲ့မိသားစုတို့ရဲ့ passport တွေကအသုံးဝင်တော့တဲ့အတွက်သူတို့ကိုမြန်မာနိုင်ငံကနေထွက်သွားခိုင်းရမှာလို့ AFP သတင်းဌာနကပြောပါရစေ။